ထိုင်းမြန်မာနယ်ဆက်တာကီနယ်မဲဆောက်မြို့ကရွှေပြောင်းအလုပ်သမားတွေကြားမှာအဆုလိုက်ပြုံလိုက်ကိုဗစ်ရောဂါကူးစက်မှုတွေများလာတဲ့အတွက်ဩဂုတ်လ18ရက်နေ့ကစပြီး3ရက်ဆက်တိုက်တရုတ်နိုင်ငံတို့ကာကွယ်ဆေးတွေထိုးပေးနေပါတယ်။ဒီသတင်းကို VOA မြန်မာပိုင်းရဲ့ထိုင်းခြေဆိုင်သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းတော်ဝင်မိသားစုနဲ့ပတ်သက်တဲ့အဖွဲ့အစည်းတစ်ခုကနေစီစဉ်ပြီးမဲဆောက်ကရှစ်ပြောင်းလုပ်သမား2000ကျော်လောက်ကိုကိုဗစ်ကာကွယ်ဆေးစတင်ထိုးပေးခဲ့တာပါ။၃ရက်ဆက်တိုက်ကိုဗစ်ကာကွယ်ဆေးထိုးပေးရမှာလူ2000ကျော်လောက်ဟာကာကွယ်ဆေးတွေထိုးနိုင်ခွင့်ရခဲ့တယ်ဆိုပြီးရောင်ကြီးဥလုပ်သမားအဖွဲ့ကမဲဆောက်ရုံးတာဝန်ခံဦးမိုးကျော်ကပြောပါတယ်
။မဲဆောက်ဖက်ဆင်းဦးကြီးနဲ့အဲ့ဒါပုဂ္ဂိကအဖွဲ့အစည်းတွေပူးပေါင်းပြီးစီစဉ်တယ်လို့ဒီလိုပဏာမတိရပါတယ်။အဲ့ဒီပထမနေ့မှာတော့950ဇာတို့ပေါ့နော်သူက950ဇာသူဟိုတက်မှတ်ထားတယ်လို့ပြောတယ်နောက်ရကျတော့18ရက်နေ့ထိုးတယ်19ရက်နေ့မှာကျတော့မဲဆောက်စည်းထဲမှာထိုးတယ်လို့ပြောတယ်18 19ပေါ့နော်အားလုံးလူကြီးတွေကပထမရက်ကတော့950နောက်က850လို့နောက်900ဆိုတော့လူကြီး1000ကျော်လောက်ထိုးတယ်လို့ပြော
စီရင်ပေးသွင်းထားသူတွေများပေမဲ့အကုန်လုံးကိုကာကွယ်ဆေးထိုးနိုင်ဖို့ကတော့မလွယ်ကူသေးပါဘူးစီရင်ပေးသွင်းထားသူအထောက်အထားပြည်စုံသူတွေကျမရဲ့အခြေအနေကောင်းသူတွေကိုဒါပေးချစီစစ်ပြီးကာကွယ်ဆေးကိုထိုးနှံပေးခဲ့တယ်လို့လည်းဆိုပါတယ
်ထိုးဝင်ရတဲ့လူတွေကလုံငယ်ရှင်တွေကနေပြီးတော့သူတို့တောင်းထားတဲ့ဖောင်ပေါ့နော်အဲဖောင်ထဲမှာဘာတွေပါလဲဆိုလို့ရှိရင်လက်ရှိကင်ထားတဲ့အထောက်အထားလက်မဲ့စုံတွေကပါရတယ်အသက်ပါရတယ်ပိုလေးချိန်ပါရတယ်နာမည်ပါရတယ်ပြည်ရန်ပေါင်းတွေပါရတယ်တော့ယောဂနဲ့ဆိုင်တဲ့ဟာပေါ့နော်အဲဒီပတ်သက်တဲ့ဟာတွေကာကွယ်ဆေးထိုးတဲ့ဒီရိုးစာလူဖြစ်တယ်ဆိုတဲ့ဟာတွေပေါ့နော်အဲ့လိုမျိုးဖြစ်တယ်ဆိုတဲ့အဲကျမရေးစစ်စစ်ချက်ဒီပါ
မဲဆောက်မြို့မှာတော့ပြီးခဲ့တဲ့ဂျွန်လကစပြီးမြန်မာလူသမားတွေအဆုလိုက်ပြုံလိုက်ကူးစက်မှုတွေဖြစ်ပြီးလူ20ထက်မနည်းတေဆုံးမှုတွေဖြစ်လာတာကြောင့်ရှေ့ပြောင်းလူသမားတွေကြားထဲမှာလည်းကာကွယ်ဆေးထိုးပေးတဲ့အစီအစဉ်တွေဖြစ်လာတယ်လို့ယူဆတာကြောင့်ဆက်ပြောပြပါတယ်
။တတိယလိုင်းမှာကမဲဆောက်မှာကအဆုလိုက်ပြုံလိုက်ဟလာဒီ COVID-19 ရောဂါကူးစက်ခံရတဲ့အလုပ်သမားအုပ်စုတွေများတယ်လို့ဒေသတွေမှာရှိထိုင်းနေတယ်။အလုပ်သမားကူးစက်ခံရတယ်ပြီးပြီဆိုလို့ရှိရင်အတေကြောက်တရားလည်းဆက်ပြီးတွင်းမြင်လာတာရှိတယ်ပေါ့နော်။ရှင်းုံကြီးရဲ့တရားဝင်ကြီးရတာကိုတရက်ကို၄ရက်၅ရက်စသဖြင့်ပေါ့နော်အဲ့လိုပေါ့နော်အဲ့လိုမျိုးကြီးအဲ့လိုမျိုးကြီးကိုဆုံးတဲ့အပိုင်းပိုင်းတွေရှိတာတော့ပြောမယ်ဆိုလို့ရှိရင်မက်ဂရက်လည်းမှာပဲဒီတက်တဲ့အလိုက်မှာလည်းအရင်အယောက်20လောက်ပေါ့နော်တွင်း20လောက်ကအပြတ်ဆုံးရှုံးရတယ်ဆိုရတာလေမက်ဆောက်စီးထဲမှာအပါဝင်ပေါ့နော်မက်ဆောက်စီးထဲမှာလည်းကိုဗစ်ရောဂါနဲ့ဆုံးတာတွေရှိလာတယ်ပေါ့အဲ့လိုတွေဖြစ်လာတဲ့ခါကျတော့ဒီအရေးပေါ်ကာကွယ်ဆေးအထူးကိုဖြစ်လာတယ်ကျွန်တော်တို့ကဒီလိုသုံးသပ်တယ်
ကိုဗစ်ကူးစက်မှုတွေများလာကြောင်းအနီးရောင်အဆင့်တက်မှတ်ပြီးညမထွက်ရအမိတ်ပါဝင်တက်တက်ပိတ်ဆို့ထားတဲ့ပြည်နယ်29ခုထဲမှာတော့တက်ပြည်နယ်လည်းပါဝင်ပါတယ်။ထိုင်းနိုင်ငံမှာကိုဗစ်အတည်ပြုလူနာတသန်းတသောင်းနီးပါးထိရှိလာပြီးဩဂုတ်လ20ရက်နေ့တနေ့တည်းကူးစက်သူ2000နီးပါးထိရှိပြီးသေဆုံးသူကလည်း200ကျော်ရှိပါတယ်။နေ့စဉ်လည်းထောင်ချီကူးစက်နေပြီးလူအတော်များများကတော့ကာကွယ်ဆေးထိုးနိုင်ခွင့်မရကြသေးပါဘူးရှင်။